ရုရှားကအရင်နံစင်းတွေကိုတရုတ်ကတင်ပို့တဲ့နေရာမှာမြန်မာနိုင်ငံကတဆင့်အသုံးပြုနေရဲဆိုပြီးတော့ Energy Intelligence လို့ခေါ်တဲ့စွမ်းအဆိုင်ရာအွန်လိုင်းသတင်းကိုကူကားပြီးတော့မြန်မာနောင်သတင်းတရကဖော်ပြပါရယ်။ရင်းနံစင်းပေပါတသန်းကျော်တင်ဆောင်နိုင်တဲ့ရင်းနံတင်သမော၃စီးဟာ Novorossiysk နဲ့ Murmansk ဆိုတဲ့ရုရှားစစ်ကမ်းမြို့တွေကနေပြီးတော့မြန်မာနိုင်ငံအနောက်ချမ်းမှာရှိတဲ့ကြောက်ဖြူစစ်ကမ်းရှိတဲ့ဗရီဂျုံကိုရောက်ရှိခဲ့တယ်လို့အဲ့ဒီသတင်းမှာကူကားဖော်ပြပါရယ်။အဲ့ဒီနေရာမှာတရုတ်ပိုင် CNPC ကုမ္ပဏီနဲ့မြန်မာရင်းနံတဲ့သဘောတက်ငွေလုပ်ငန်း MOG တို့ရဲ့ရင်းနံတူလောင်ကံတွေတရှိတယ်လို့ဆိုပါတယ်။အဲဒီကနေပြီးတော့မြန်မာရင်းနံတဲ့သဘောလုပ်ငန်းနဲ့တရုတ်ကုမ္ပဏီတို့ပူးတွဲလုပ်ကိုင်နေတဲ့ရင်းနံပိုက်လိုင်းကတဆင့်တရုတ်နိုင်ငံယူနန်ပြည်တဲမှာရှိတဲ့ရင်းနံချက်စေးအောင်ကိုတင်ပို့ခဲ့တယ်လို့ဖော်ပြပါတယ်။ရုရှားကဝင်တဲ့ဒီရင်းနံစိမ်းပမာဏကိုမြန်မာနိုင်ငံအတွင်းတစ်ခုတည်းသောရင်းနံချက်စေးအောင်ကချက်လက်လဲပတ်ဖို့အတွက်အင်အားမရှိနိုင်ဘူးလို့ဖော်ပြပါရတယ်။ယူကရိန်းကျူးကျော်စစ်ကြောင့်ရုရှားရင်းနံတင်ပို့မှုတွေကိုဥရောပဘက်ကပိတ်ဆို့အရေးယူလာတဲ့နောက်ပိုင်းရုရှားနိုင်ငံဟာသူ့ရဲ့ရင်းနံတွေကိုရောင်းချဖို့အတွက်အာရှနဲ့အာဖရိကဘက်ကိုဈေးကွက်လှည့်နေပါတယ်။လက်ရှိအဖြစ်တော့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံဟာရုရှားရင်းနံဝယ်ယူမှုအများဆုံးဖြစ်နေတယ်လို့စွမ်းအင်သတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံမှာဓာတ်ဆီနဲ့လောင်စာဆီပြတ်လတ်မှုတွေကြောင့်ရုရှားကနေပြီးတော့တင်သွင်းမယ်ဆိုပြီးတော့မြန်မာစစ်ကောင်စီကမနှစ်ဩဂတ်လတုန်းကပြောခဲ့ပြီးတာရှိပါတယ်။2022ဒီဇင်ဘာလအတွင်းကတော့ရုရှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဝန်ကြီးနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ကြပြီးတော့အဲ့ဒီနေပြီးတော့တွေ့ဆုံပွဲမှာပဲစီးပွားရေးဆိုင်ရာစာချုပ်ခုနှစ်ခုကိုလက်မှတ်ရေးထိုးခဲ့တယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တန်မဏိထုတ်လို့ရေးစွန့်ရင်နဲ့တွန်းထွက်ပစ္စည်းထုတ်လို့ရေးလုပ်ငန်းတွေမှာပူးပေါင်းလှုပ်ဆောင်မဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့လည်းမြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ပါတယ်။အခုလိုမျိုးရုရှားကရင်းနှံစိမ်းတင်သင်္ဘောတွေဆက်ရောက်ခဲ့ပြီးတော့တရုတ်ပိုင်လိုင်းကနေတဆင့်တရုတ်ရင်းနှံချက်စစ်အုံကိုတင်ပို့ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးသလို VOA ကနေပြီးတော့သီးခြားအတည်ပြုလို့လည်းမရသေးပါဘူးခင်ဗျာ။